မြေမြုံမိုင်းကြောင့်တိုက်ဆုံသူအများဆုံးရှိနေတဲ့စကိုင်းတိုင်းမှာမြေမြုံမိုင်းတွေကိုရဲရွာအဖွဲ့အစည်းတွေကပဲကိုထူကိုရရှင်းလင်းနေရကြောင်းမိုင်းရှင်းလင်းရေးကူညီပေးနေသူတွေကပြောပါတယ်။မြန်မာနိုင်ငံဟာဆက်အနာသိမ်းပြီး၃နှစ်အတွင်းမှာမြေမြုံမိုင်းအများဆုံးထုတ်လွှတ်တဲ့နိုင်ငံတကာနိုင်ငံတစ်နိုင်ငံဖြစ်လာသလိုမြေမြုံမိုင်းနယ်ဖောက်ခွဲရေးပစ္စည်းတွေကြောင့်ထိခိုက်တိုက်ဆုံသူဥယျာဉ်ကလည်း၃ဆနီးပါးတက်လာခဲ့ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံမှာပြည်ပခါတွေပူပြီးဆိုးရလာတဲ့ကြောင့်နေပြည်တော်လောက်ကလွေပြီးကျန်တဲ့နေရာတွေမှာမြေမြုပ်မိုင်းအန္တရာယ်ကဆိုးဆိုးရွားရွားရှိနေတယ်လို့ကုလသမဂ္ဂပြည်ပဆိုင်ရာကလေးသင်ငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကဒီကနေ့ဧပြီလ4ရက်နေ့မှာကြားရတဲ့ပြည်ပဆိုင်ရာမိုင်းအသိပညာပေးရင်းနဲ့အကူအညီဆောင်ရှောက်ရေးနေ့မှာထုတ်ပြန်ပါတယ်။ပြည်တွင်းမှာ2023ခုနှစ်အတွင်းမြေမြုပ်မိုင်းကြောင့်ထိခိုက်ဒေဆုံးရသူ1052ယောက်ရှိခဲ့ပြီးတော့ဒီထဲက35ရာခိုင်နှုန်းဟာစကိုင်းတိုင်းကဖြစ်တယ်လို့ပြောပါတယ်နိုင်ငံတကာအဖွဲ့အစည်းတွေရောက်ဖို့ခက်ခဲတဲ့စကိုင်းတိုင်းလိုနေရာမျိုးမှာမြေမြုပ်မိုင်းတွေကိုကိုတူကိုထပဲအများဆုံးရှင်းလင်းနေရကြောင်းဒေသခံရွာရွာအဖွဲ့အစည်းအချို့ကပြောပါရယ်သူတို့အနေနဲ့မိုင်းသိပညာတွေလိုအပ်တဲ့နည်းစနစ်တွေမရှိဘဲနဲ့အသက်နဲ့ရင်းပြီးတော့ရှင်းလင်းနေရကြောင်းဒေသခံတူကဗီအိုကိုပြောပါရယ်စကိုင
်းတိုင်းဒီအနေထားကတော့သူတို့ကတော့ထောက်ထားတဲ့မြေမြုပ်မိုင်းတွေကိုစော်ပြီးရတယ်ကျွန်တော်တို့ရှင်းလင်းလုပ်တာပေါ့နော်နေရာထောင်တော့ပြီးရဆိုတော့လို့ခကြီးရတယ်လို့လိုက်ပြီးတော့ရှင်းလင်းလုပ်တာပေါ့ဗျာလူဒီလာလို့ဒီကိုအလိုပဲရှင်းနေကြတာပေါ့ဘယ်လိုပါလို့ဒီစီရတော့ဘာမှအလိုမရှိဘူးဗျ
မိုင်းရဲ့အန်ဒီကူမသိထားတဲ့ကလေးငယ်တွေကထိခိုက်နိုင်ချေပူပြီးရှိနေတယ်လို့ UNICEF ရဲ့ဒီကနေ့ထုတ်ပြန်ချက်မှာရေးသားထားပါတယ်အခုဆိုရင်စစ်ကောင်စီတပ်တွေဟာရင်းမပင်နဲ့စလင်ကြီးတဝိုက်မှာ15ရက်နီးပါးစကန်ချထားပြီးတော့စာတင်ကျောင်းတွေမှာနေရာယူထားကြောင်းဒေသခံတွေကပြောပါတယ်ရွာတယောက်မှာအင်အား60နီးပါးရှိကြောင်းပြောပါတယ်စစ်ကောင်စီတပ်တွေစကန်ချထားတဲ့နေရာတိုင်းမှာမြေမြုပ်မိုင်းကိုအသုံးပြုနေတာကြောင်းဒေသခံတွေကဘေးလွရာရှောင်းတိန်နေရာကြောင်းဒေသခံတို့ကပြောပါရယ်အောက်ခွေးကြီးမိုင်းနဲ့စစ်ကြံဘုံစံတွေကြောင့်လဲလူသေးဆုံးတာတွေရှိတယ်လို့မုံရွာကဒေသခံတူကဗီအိုကိုပြောပါရယ်သူတို့အနေနဲ့စစ်တပ်ဝင်သွားတဲ့ကျွော်တိုင်းမှာမိုင်းရှင်းလေးကိုလုပ်နေရကြောင်းဗီအိုကိုပြောပါရယ
်စစ်ကြံကြောင်းဝင်သွားတယ်ကျွန်တော်တို့အနေနဲ့ဥုံုံလုပ်တာကကျွန်တော်တို့ဒီကျွော်မှာရှိတယ်ရွာပြီးရွာသားတွေကိုအရင်ဆုံးလုပ်ရဒီကင်းအောင်ကျွန်တော်တို့အရင်ကအောင်အဖွဲ့အစည်းတွေနဲ့ထုတ်ပါရယ်သူကလည်းမပြင်းနေတဲ့အတွက်မိတဲ့လူတွေလည်းရှိတာပေါ့နော်အဲရှိတဲ့ကြမှာစစ်ကြံဝင်သွားပြီးလို့အဲ့စစ်ကြံကသားတွေကိုမိချို့တော့လကတော့မိချို့ပြီးသူကသူ့ကိုပြန်ဆက်သွားတော့လကောင်းဆိုရင်ကျွန်တော်တို့ရှင်းလေးအရင်ဝင်ပါတယ်အားလုံးသိကြပြီဆိုတဲ့အနေအထားမှာကျွန်တော်တို့ဒီပြည်သူတွေဝင်ခိုင်းတယ်ပေါ့အဲ့မှာကျွန်တော်တို့ကြုံတွေ့ရတာသူအဝေးရပြစ်တဲ့လည်းနဲ့ဒီမပွဲရတာလေးတို့အဲ့လိုမျိုးကြီးတော့ခက်ခက်ကြုံတွေ့ရပါတယ်အဲ့ဒါတွေလည်းကျွန်တော်တို့ဒီဘက်ကစက်တိနားလဲတဲ့လူတွေကလည်းရှင်းပေးရတာပေါ့
အာဖရိကနဲ့အာရှကမြေမြုပ်မိုင်းတွေကိုရှင်းလင်းဖို့နဲ့လူထုကိုအသိပညာပေးဖို့အတွက်စတာလင်ပေါင်း18တန်းအမေရိကန်ဒေါ်လာတန်း20လောက်ကိုထောက်ပံ့သွားမယ်လို့ဗြိတိန်အစိုးရက2024ဖေဖော်ဝါရီ20ရက်နေ့မှာထုတ်ပြန်ထားပါတယ်။မြန်မာ၊အင်္ဂိုလာ၊ကမ်ဘောဒီးယား၊အီသီယိုးဘီးယား၊လာအို၊ဆိုမာလီ၊တောင်ဆူဒန်၊ဇင်ဘာဘွေစတဲ့နိုင်ငံတွေကလူဦးရေ 9,000 လောက်ကိုအကျိုးဖြစ်ထွန်းစေလိမ့်မယ်လို့ထုတ်ပြန်ကြမှာရေးသားထားပါတယ်။ UNICEF ကတော့2023ခုနှစ်ထဲမှာပြည်တွင်းကကလေးငယ်တွေအပါအဝင်လူပေါင်း 33,800 ကျော်ကိုမြေမြုပ်မိုင်းအန္တရာယ်အကာအကွယ်ပေးရေးဆိုတဲ့ခေါင်းစဉ်အောက်ကနေအကူအညီတွေပေးခဲ့တယ်လို့ဆိုပါတယ်။ဒီအကူအညီထဲမှာမိုင်းကြောင့်ထိခိုက်နစ်နာသူတွေလည်းပါဝင်ပါတယ်။အခု2024မှာတော့ကလေးနဲ့မိသားစုဝင် 3.1 တန်းအတွက်အရေးပေါ်အကူအညီတွေပေးဖို့အမေရိကန်ဒေါ်လာ 208.3 တန်းကိုတောင်းခံထားတယ်လို့ UNICEF ရဲ့ဒီကနေ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ